အရှိတယုတ်ပင်လေပင်တဲ့ကဂျပန်ပိုင်းနဲ့ထဲမှာတယုတ်ကပိုင်းနဲ့ဇုံအစ်ဖြစ်နေချိန်ညာလိုက်တဲ့ဝင်ရင်တဲ့မကြသေးခင်ကအမေရိကန်ကဘုံကျဲလေယာဉ်တွေဖြတ်ပြီးပြန်တန်းပြခဲ့တယ်လို့ဂျပန်နဲ့တောင်ကိုရီးယားနိုင်ငံတွေကလည်းသူတို့ရဲ့တိုက်လေယာဉ်တွေကိုပြန်တန်းခဲ့ကြောင်းပြောကြားလိုက်ကြပါတယ်။ဒီအငင်းပွားနေတဲ့ဝင်ရင်ဇုံတဲ့တယုတ်အစိုးရကိုအကြောင်းမကြားဘဲသူတို့ရဲ့တိုက်လေယာဉ်တွေကိုဖြတ်တန်းပြီးပြန်တန်းခဲ့တာလို့ဂျပန်နဲ့တောင်ကိုရီးယားအစိုးရတွေကကြားသပရင်းနေမှာပြောပါတယ်။ဒီလိုပြန်တန်းမှုမှာတယုတ်အစိုးရဘက်ကဒဇုံတရာနှောက်ရှက်တာမျိုးမတွေ့ရဘူးလို့လည်းပြောပါတယ်။ဒီဇုံအစ်ဟာအရှိတရုတ်ပင်လယ်ပြင်တဲကအငင်းပွားနေတဲ့ရေပြင်မှာသတ်မှတ်ထားတာဖြစ်ပြီးတရုတ်ကဒီဝင်းဟင်ဆောင်ကို ADIC လေကြောင်းကာဝေးပိုင်းနဲ့ဇုံဖြစ်နေသတ်မှတ်ကြောင်းစနေနေ့ကကြေညာခဲ့တာပါဒီဇုံအတွင်းအရက်ဖက်ရောစစ်ဖက်သုံးပါတခြားဘယ်နိုင်ငံကမဆိုလေရင်တွေဖြတ်တမ်းမယ်ဆိုရင်သူတို့ကိုအကြောင်းကြားပြီးမှသွားရမှာဖြစ်ပြီးမလိုက်နိုင်ရင်တော့အရေးပေါ်အရေးယူမှုတွေနဲ့ရင်ဆိုင်ရဖို့ရှိတယ်လို့တရုတ်အစိုးရကသတိပေးခဲ့တာပါဒီဇုံဟာနိုင်ငံတကာအရက်ဖက်ပြန်တမ်းမှုတွေကိုတားမြစ်ထားတာမဟုတ်တယ်လို့သက်ဆိုင်ရာလေကြောင်းလိုင်းတွေဘက်ကလည်းတရုတ်ရဲ့လေကြောင်းပုံမလုံးချုံရင်အတွက်ပူပေါင်းပါဝင်မယ်လို့မျှော်လင့်ထားကြောင်းကြာသပတေးနေ့မှာတော့တရုတ်နိုင်ငံချိုင်းဝန်ကြီးဌာနပြောခွင့်ရဂျင်ချန်းကအခုအသက်သတ်မှတ်လိုက်တဲ့သူတို့ရဲ့ဇုံနဲ့ပတ်သက်ပြီးကာကွယ်ပြောဆိုခဲ့ပါတယ်။တရုတ်ဆိုကချိန်ညားတဲ့ဇုံအစ်ထက်မှာဂျပန်နဲ့နေမီပိုင်ဆိုင်မှုဆိုင်ရာအငင်းပွားနေတဲ့တင်ယန်ဇာတာပေါ်ကျတဲ့ကျွန်းတန်းတွေရှိရနေရာပေါ်ကဝင်ဟင်ပါပါပါတယ်။တနင်္လာနေ့ကတော့ American ပြည်တော်စုကလက်နက်တပ်ဆင်မထားတဲ့ B-52 ဘုံးကျဲလေယာဉ်နှစ်စင်းကိုတရုတ်အစိုးရကအကြောင်းမကြားပဲပြန်တန်းခဲ့တယ်လို့ပြောပါတယ်။ဂျပန်လေကြောင်းလိုင်းကလည်းဂျပန်အာဏာပိုင်တွေရဲ့ခွင့်ပြုချက်နဲ့ဗုဒ္ဓဖူးနေ့ကအဲ့ဒီဝင်ဟင်ကိုဖျက်ပြီးတရုတ်နိုင်ငံဘေကျင်းမြို့စီပြန်တန်းခဲ့တာဖြစ်ပါတယ်။